ချမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မန်စူဘုံကြီးကျောင်းမှာရောက်ရှိနေကြတဲ့ထောင်နဲ့ကြီးတဲ့ဆစ်ဆောင်ပြည်သူတွေဟာသူတို့ဒေသတွင်းမှာနေမြေပြန်လည်တည်ငြိမ်လာပြီဖြစ်တာကြောင့်နေရက်ပြန်နေကြပြီဖြစ်ပါတယ်။ဒါပေမဲ့ချမ်းပြည်မြောက်ပိုင်းကိုက်ခိုင်နဲ့နမ်တူဘက်မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်ဆစ်ဆောင်တွေဆက်ရှိနေစေဖြစ်ပါတယ်။ VOA သတင်းတော်ကိုမိုးစောအခြေအနေကိုပြောပြပေးပါအောင်ဗျာ။
ဟုတ်ကဲ့ရှန်တပ်ဖွဲ့နှစ်ခုကြာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အော်တိုဘာလ29ရက်နေ့ကထောင်ထဲချီတဲ့စစ်ရှောင်းတွေဟာလာရှိုးမြို့ကိုရောက်ရှိလာခဲ့တာဖြစ်ပါတယ်။သူတို့တွေဟာလာရှိုးမြို့နယ်အင်တိုင်းချေရွာအုပ်စုဘက်ကတိမ်းရှောင်လာတာဖြစ်ပြီးဒီကနေ့မှတော့နေနေအခြေအနေပြန်လည်တည်ငြိမ်လာပြီဖြစ်တာကြောင့်နေရက်ပြန်ကြပြီဖြစ်ကြောင်းစစ်ရှောင်းတွေကိုကူညီနေတဲ့ BNL ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးမင်းသိန်းကပြောပါတယ်။
မင်းရစားပြီးတော့သူတို့ရဲ့ဆန္ဒအရပေါ့နော်။နေမြေနဲ့အေးချမ်းသွားပြီဖြစ်တဲ့အတွက်ကျွန်တော်တို့ဒီမန်စူကျောင်းမှာရှိတဲ့ဒီအောင်သူ183စုလူဦးရေ996ဦးအဲ့ဒါဒေတာကားတွေလူမှုကွန်မြူနီကာအစီ28စီးနဲ့ပို့ပေးတယ်ပြန်ပို့လိုက်ပါတယ်။ဒီလိုင်းကျွော်အုပ်စုအနီးတစ်ဝိုက်ရွာတွေကိုမင်းရပြန်ပို့ပါတယ်။ဟုတ်ကဲ့ဒီနေ့တော့ကျန်တဲ့ဒီအောင်သူ80လူဦးရေ246ဦးကိုဒီနေ့က22စီးနဲ့ပို့ပေးတယ်။မန်စူရှမ်းကျောင်းမှာရှိတဲ့တိုက်ပွဲဆောင်တိုင်းရင်းသားတွေအကုန်လုံးဒီနေ့တနင်္လာနေ့မှာပြန်သွားပါပြီ
။လာရှိုးမြို့ပေါ်ကတချို့ခရီးယံဖျားเจ้าတွေမှာတော့ဆစ်ဆောင်ချို့ကြန့်ရှိနေသေးကြောင်းလဲဦးမင်းသိန်းကဆက်ပြောပါတယ်
။ကျန်တဲ့မနေရာရှိသေးတယ်။ကျန်တဲ့မနေရာကရက်ွက်ကိုရက်ွက်ကိုမှရှိတယ်။ကချင်မချင်းဖျားเจ้าမှာအိမ်တော်စု89စုလူရေ200ကျော်ပေါ့။အဲ့ဒီဘက်ကမနေ့ပြန်ပြန်မယ်လို့တော့ကြားသိရတယ်။ဒုံကြီးလကောင်းမယ်ရက်ွက်7နှစ်ကတ်တလစ်ဖျားเจ้าမှာအိမ်တော်စု32လူရေ100ရှိတယ်။အဲ့ဒီဘွဲတွေလည်းမနေ့ပြန်ပြန်မယ်လို့သိရတယ်။ပြန်လာပြီးတောင်ဝရှိတဲ့လူတွေကသွားခိုင်းတာမဟုတ်နင်းနေအေးချမ်းသွားပြီဖြစ်တဲ့အတွက်ပြန်မှာပေါ့နော
်။လာရှိုးမြို့နယ်အင်တိုင်းကျေးရွာအုပ်စုဘက်မှာဖြစ်တဲ့တိုက်ပွဲကတော့ NCA ခေါ်အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ RCSS ခေါ်ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့လက်မှတ်မရေးထိုးသေးတဲ့ SSPP ခေါ်ရှမ်းပြည်တပ်မတော်မြောက်ပိုင်းတို့အကြားမှာဖြစ်ပွားခဲ့တာပါ။ဒီလတ်ရက်နေ့ကတော့ကုတ်ခိုင်မြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ TNLA ခေါ်တအမ်းပလောင်တပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့နမ်တူမြို့နယ်အတွင်းမှာလည်း TNLA SSPP မဟာမိတ်တပ်တွေနဲ့ RCSS အကြားတိုက်ပွဲဖြစ်ခဲ့ကြောင်း TNLA ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကပြောပါတယ
်။မနေ့ကကုတ်ခိုင်မြို့နယ်ကောင်းနေကြီးဟာအဲ့ပေါ်ထက်တော့ငုံမှုမှာဖြစ်တယ်ဗောနော်ညနေ၄နာရီက၅နာရီထိဖြစ်တယ်။အာဒီမြန်မာတပ်မတော်တမတတိနဲ့ဖြစ်တယ်။အာဆီယက်စန်ကအာနံဘူးမြို့နယ်ထဲမှာတော့ဖြစ်တယ်မင်းလေ။ဒီတိုက်ပွဲကတော့အလော့ပစ်ပြန်ထမှုတော့မရှိဘူးသူကဒီဟိုဘက်တစ်ဘက်လမ်းဖြစ်လာနားလိုက်သူချွတ်ချွတ်ရချွတ်ချာဗောနော်။
ဒီတိုက်ပွဲတွေကြောင့်မန်မိုင်မန်ခွန်မနာကောင်းဝင်မန်ကြောင်းပင်းစာရွာကရွာသူရွာသား400လောက်ဟာမန်ဆန်ရွာဘက်ကိုတင်းချောင်လာကြောင်းလေဒေသခံတွေကပြောပါတယ်။ဒီလ31ရက်နေ့ကတော့အစိုးရရဲ့ငင်းချမ်းရေးကော်မရှင်ဟာ TNLA အဖွဲ့အပါဝင် MNDAA ကိုကန့်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့နဲ့တရုတ်နိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပြီးငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့အတွက်သဘောတူညီချက်ရခဲ့ပါတယ်။